နရီအစိုးရအုပ်ချုပ်လာတဲ့နည်းနည်းကြော်ကြာကာလအတွင်းတိုင်းပြည်စည်းဝါးရေးဟာမျှော်လင့်ထားသလောက်တိုးတက်မလာတဲ့အပေါ်အာမလို့အာမရပြောဆိုမှုတွေကြေကြေလောင်လောင်ထွက်ပေါ်လာနေတဲ့အချိန်မှာပဲနိုင်ငံတကာရဲ့ယင်းနှိမ့်ညွတ်မှု FDI နဲ့ခတ်မှန်းထားသလောက်ရောက်မလာတဲ့အပေါ်ဝေဖန်ပြောဆိုမှုတွေလည်းပြည်သင်းရောပြပမှာပါထွက်ပေါ်နေတာပါအစိုးရအနေနဲ့ရခိုင်ပြည်ထောင်စုအပါအဝင်ပြည်ထောင်နိုင်ငံရေးအရှုပ်ထွေးတွေကြောင့်နိုင်ငံတကာရဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာယင်းနှိမ့်ညွတ်မှုတွေထင်ထားသလောက်ရောက်မလာသလိုစီးပွားရေးစီမံကိန်းတွေဟာလည်းအဲ့ဒီအကြောင်းချက်တွေကြောင့်မျှော်လင့်ထားသလောက်ခရီးမပေါက်ဖဲဖြစ်နေတယ်လို့လက်ရှိအနေနဲ့အစိုးရကိုထောက်ခံသူတွေဘက်ကပြောဆိုမှုတွေလည်းရှိပါတယ်စီးပွားရေးမူဝါဒတွေကိုလေ့လာတုံ့တက်နေတဲ့ဒေါက်တာတင်မောင်တန်းကတော့လက်ရှိမှာအစိုးရကဘေကန္တရတွေကိုအာရုံစိုက်လှုပ်ဆောင်နေတယ်ဆိုတာကိုအခုလိုစပြောပြပါတယ
်စီးပွားရေးကပြောမယ်ဆိုလို့ရှိရင်တော့ပထမတစ်ချက်ကလက်ရှိအစိုးရရဲ့အာရုံစိုက်လုပ်နေတာကမက်ခရိုစီးပွားရေးတည်ငြိမ်ရေးပေါ့နော်ဒါမက်ခရိုစီးပွားရေးတည်ငြိမ်ရေးလို့ပြောတဲ့အခါမှာဘာတွေအဓိကကျလာလဲဆိုတော့လုံးရယ်နောက်တစ်ခါကျွန်တော်တို့ဒီဟိုလေပေါ့ပေါ့မှုလုံးပေါ့နော် inflation rate ရယ်လေပေါ့ပေါ့မှုလုံးရယ်နောက်အခါကျွန်တော်တို့ exchange rate လို့ပြောတဲ့ဒီလေလေလုံးသားတွေဟာဘာလို့ပြောလာလဲပေါ့နော်ဆိုတဲ့အခါကျတော့နံပါတ်1ကဒီမှာရရဲ့အခြေအနေကအဲ့ဒါတွေကိုဆောင်ကျက်ထိန်းချုပ်မှု monitor လုပ်ဖို့ဆိုတဲ့ institution ကဘိုးဘာမှမရှိဘူး။ဒါပေမဲ့ဘိုးဘာကဒီ2018နှစ်စာမိုင်းမှာအဲ့ဒါတွေကိုလုပ်မယ်လို့သူကြေညာထားခဲ့တယ်။အဲ့တော့စတော့လည်းလုပ်နေပြီလို့ကျွန်တော်ယူဆတယ်။ဒါပေမဲ့အဲ့ဒီလို institution တွေကတည်ဆောက်မှုဆိုတာကစောင့်ဆောင်နေလို့လေ၊ပညာလို့လေ၊ပညာပိုင်းဆိုင်ရာလို့လေ။အဲ့ဒါတွေကတစ်ချက်နဲ့ရင်းထူထောင်လို့ရတဲ့ကိစ္စမျိုး။ဒါပေမဲ့စပြီးတဲ့လမ်းကြောင်းပေါ်တော့ရောက်နေပြီလို့ထင်တယ်။ဒါကအရင်တော့မရှိခဲ့တဲ့ကိစ္စကိုဆက်ခံရတာ။နောက်တစ်ခါဒုတိယကကျွန်တော်တို့ကဒီ network security တည်ငြိမ်မှုကိုတော့တွားပြီးဆိုတဲ့အခါကျတော့တမတ်တယ်ရေပေါ့ပေါ့မှုလုံးတာတစ်ခုကိုရောက်ဖို့တွင်ဒီကလက်သက်မျိုးကိုပြန်ရုပ်သိမ်းလိုက်ရတာရှိတယ်။ဒါကြောင့်မို့ငွေချက်သွားတဲ့ပုံစံ security လောကမှာဖြစ်တာ။ငွေချက်သွားတဲ့အတွက်ကြောင့်အကြောင်းဝယ်တွေဟာအရင်လိုတော့မဆက်တော့ဘူးပေါ့။အဲ့တော့ဒီတိုင်းထဲမှာပဲရေပေါ့ပေါ့မှုလုံးကိုမထိနိုင်ဘူးဆိုလို့ရှိရင်အကျိုးဆုံးကိုလည်းမချနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကကဘာနဲ့ကျယ်ဆိုင်နိုင်မှုကိုတွားဖို့ဖြစ်တယ်။အဲ့တော့ရင်းရှိအားဖြင့်ဆိုလို့ရှိရင်အဲ့ဒါကိုချက်ဖို့ကျူးစားတဲ့အတွက်ကြောင့်မို့လို့ဝေဒီကိုပြန်ရိုက်ရတဲ့အတွက်ကြောင့်မို့ဖြစ်တာပေါ့နော
်မြန်မာနိုင်ငံလိုအာဏာရှင်အဆက်ဆက်အောက်မှာနှစ်ပေါင်းများစွာနေခဲ့ရပြီးအဆက်ဆက်ကချစ်ဆောင်ကြနေတဲ့တိုင်းပြည်မျိုးအတွက်စီးပွားရေးမူဝါဒတွေဟာအမတန်အရေးကြီးကြောင်းလဲဒေါက်တာတင်မောင်တန်းကအခုလိုဆက်ပြောပါတယ
်ဒါပေမဲ့ဒါနဲ့ပတ်သက်ပြီးအရေးကြီးတာကစီးပွားရေးဆိုင်ရာမူဝါဒအပိုင်းပေါ့နော်အမှုအတိုင်းပိုင်းတွေမှာအားနည်းချက်တွေရှိနေတယ်ဆိုတာကဘယ်ရီမှာပြလဲဆိုရင်ဥပအားဖြင့်စက်မှုဝန်ကြီးဌာနကSME အခုကိုတိတ်ခောင်ချင်းနေဆိုတဲ့မူဝါဒမျိုးပေါ့အမှန်တော့အဲ့ဒါမူဝါဒကိုမဟုတ်ဘူးပေါ့ဒါအဲ့ဒါကလွယ်လွန်းနေတော့အဲ့တော့စီးပွားရေးနဲ့ဆက်သက်ပြီးစင်မာမှာကဘာလဲဆိုလို့ရှိရင်ဥပအားဖြင့်ခင်ဗျားဒီနော်တခုလုံးရဲ့တိုင်းပြည်ရဲ့စီးပွားရေးဆိုတာငွေငွေငွေတက်ပေါ့နော်အိမ်တော်စုတစ်စုလို့ရတယ်ကျွန်တော်ကဖြတ်တာများနေတယ်ဝင်တာနည်းနေတယ် export တာမရှိဘူး import တာများနေတယ်အဲ့ဒီ import ကိုသင်တဲ့ပစ္စည်းတွေအဲ့ဒီပစ္စည်းတွေနဲ့ဆက်ဆက်နေတဲ့ဆက်ပြီးလုပ်ငန်းတွေအရင်ဆုံးကောင်းပေးပြီးလုပ်မယ်ဆိုတဲ့လူဝါဒမျိုးကျွန်တော်ရှင်းပြချင်တယ်။ဘယ်ပစ္စည်းတွေကကျွန်တော်တို့ရဲ့ budget ကျွန်တော်တို့ရဲ့ထွက်ငွေကိုညှားနေစေတာလဲ
။အဖက်ဖက်ကတိုးတက်ဖွံ့ဖြိုးဖို့လှုပ်ဆောင်မှုဟာအရေးကြီးတယ်နဲ့ twin ကုန်များပြီး export ပြပပုတ်ကုန်အားနည်းတဲ့မြန်မာနိုင်ငံအတွက်အဲ့ဒီပြပပုတ်ကုန်တိုးတက်လာအောင်လှုပ်ဆောင်တဲ့အချက်တွေကိုလည်းဒေါက်တာတင်မောင်တန်းကအခုလိုထောက်ပြပါတယ
်။ဒီကကျွန်တော်တို့ရဲ့ဈေးကွက်ကိုကျွန်တော်တို့ဒီဥရောပချက်တယ်ဥရောပလူချင်းနဲ့စာမင်းစာလုံးနေနဲ့ညီတဲ့ဖော်လို့မဖော်လို့ကြီးဖြစ်တာကိုကျွန်တော်တို့အလုပ်ပေးဖို့လိုအပ်တယ်။အဲ့ဒီကိုမဟုတ်ဘဲနဲ့ခေါ်တဲ့ဒီကာချာ practice ကြီးတော့ဖော်လို့ကုန်ဖော်လို့ညီကောင်းကြီးဒီတမျိုးတွေကိုတရားဖြစ်အောင်လုပ်ရမယ်ဆိုတဲ့ဘူဝါဒအင်မတန်လွယ်လွန်းတယ်။ဘူဝါဒစဉ်းစားဖို့ကိုမဟုတ်ဘူး။သို့သော်လည်းကဘူဝါဒစဉ်းစားတာကဖော်လို့ကုန်ကြီးနဲ့ဆက်ဆက်နေဖို့လိုတယ်။ဒီတိုင်းမှာပဲဥမာအဖြစ်ကြီးလက်ကိုတို့တဲ့ဒီဝါရဆိုကောင်းပြီငါဆွနာကြောတဲ့ production line ကြီးတစ်ခုလုံးလဲပေါ့ဆလုံးမှု line ကြီးတစ်ခုလုံးကိုအထောက်ကပြုတဲ့ဒီလက်ဒီသားတွေမှာလမ်းကိုစဖော်လိုက်တာကပို့ပြီးတော့စီးပွားရေးသဘောနဲ့ပို့ဆောင်တဲ့ရင်းနှီးမြှုပ်နှံမှုသဘောနဲ့ပို့ပြီးပြောင်းလို့ရှိတယ် budget ဆင်းရဖို့နေမှာလဲပေါ့ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့တောင်းဆိုတဲ့နေရာအမတ်တရတောင်းဆိုအားကောင်းတဲ့အမတ်နေရာမှာပဲလမ်းတော့ဖောက်ပြီးနေအဲ့ဒီကဆလုံးမှုနဲ့ကျွန်တော်ကမဆက်ဆက်နိုင်ဘူးပတ်စံကတော့၃နိုင်ပိတ်ရအကျဉ်းတူတာပဲနဲ့ကျန်ဒီပိတ်ရကရင်းနှီးလိုက်တာကျန်ပေါ်နိုင်တဲ့ပတ်စံရနိုင်တဲ့ပတ်စံမှကျွန်တော်မတူတော့ဘူးဆိုတော့စီးပွားရေးကိုအခြေခံစဉ်းစားတဲ့ထုတ်လုပ်မှုထုတ်ကုန်ပို့ကုန်တွေပေါ်မှာအခြေခံစဉ်းစားတဲ့ integrated approach တစ်ခုလုံးတော့အားလုံးဆိုတာခဏလေးရဒီ final တဲ့ဟာမျိုးတစ်ခုလုံးကကျွန်တော်တို့မတွေ့ရသေးဘူးเนาะအဲ့ဒီလိုဖြစ်လာမှပဲဘယ်ပို့ကုန်နဲ့ ဘယ်ချလို့ဘူးပေါ်မှာမူတည်ပြီးကျွန်တော်တို့ကဘယ်ကျင်းတဲ့ခုမျိုးမူဝါဒနဲ့ကျင်းမှုပါတဲ့မူဝါဒတွေကိုဖိတ်ဖိတ်ဆက်သွားမှကျွန်တော်တို့ကအဲ့လိုလုပ်လို့ရတယ်အဲ့ဒါဒီစိုက်ကြတဲ့အပေါ်လုံးကိုတူကြည်စွာဆက်ဆံလို့တော့မရနိုင်ဘူးဒေသတွေကိုတူကြည်စွာဆက်ဆံလို့လည်းမရနိုင်ဘူးဒါကြောင့်မို့လို့ကျွန်တော်တို့ဒီတချို့ဒေသတွေစီးပွားရေးဆက်ဆံမှုတွေစီးပွားရေးပြည်ပဒါတွေစဉ်းစားတဲ့အခါမှာကျန်တဲ့သုံးသပ်ဖို့ကိုဒီမလားဒါကလည်းစဉ်းစားပြရပါတော့
မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ရှိတည်ရှိနေတဲ့စနစ်ကြီးတစ်ခုလုံးကိုပြောင်းလဲပြစ်ဖို့လိုအပ်တယ်ဆိုတာကတော့အားလုံးကသဘောတူထားတဲ့အချက်ပါအစိုးရစနစ်ပြောင်းလဲဖို့လိုအပ်တယ်နဲ့ပတ်သက်လို့ဒေါက်တာတင်မောင်တန်းကအခုလိုဆက်ပြောပြပါလိမ့
်ကျွန်တော်တို့ဒီလိုစနစ်ကြီးတစ်ခုလုံးကဝင်ကြီးခိုင်းတာကိုလုပ်မယ်ဆိုတဲ့ဒီလိုစနစ်ကြီးအောက်မှာပဲရှိနေသေးတယ်အဲ့ဒီအရွက်ကြီးတစ်ခုလုံးကိုကျွန်တော်မရွေ့နိုင်ဘူးနော်အဲ့ဒီအတွက်ကြောင့်မို့လို့စနစ် unit တွေကဒါကြောင့်မို့ policy unit တွေဆိုတာကအဲ့ဒီလိုဟာတွေကိုစဉ်းစားပြီးတော့ silent method ကြီးစုပြီးပြုပြင်နေတဲ့level ကိုဒီလိုမှရှိတဲ့ဌာနချုပ်ကလောက်ရမှာဖြစ်တယ်အဲ့ဒါသူတို့အလုပ်တွေဖြစ်တယ်အဲ့လိုမဟုတ်ဘဲနဲ့သူတို့ဒီဒီနေ့တိုင်းအောက်မှာရှိတဲ့စစ်လောက်ကနေမှစီမံခန့်ခွဲမဲ့လိစ္ဆာတွေဘဝကြီးတွေဆုံးဖြတ်ချက်ရတဲ့ဟာမျိုးဖြစ်နေတဲ့အတွက်ကြောင့်သူတို့အလုပ်ကိုသူတို့မလုပ်ဘဲနဲ့အောက်ခြေအလုပ်နဲ့အလုပ်ကိုပဲဘဝကိုင်လုပ်နေတဲ့နေတဲ့ဟာကနေမထွက်နိုင်ကြတာဖြစ်နေတယ်ကြံစည်ကအဲ့ဒီထဲမှာရှိတယ်ဒါကြောင့်မို့နော်ဘယ်လဲသူရပဲတက်လာတက်လာအဲ့ဒါတွေမရှိလို့ရှိရင်ကျွန်တော်တို့အရေးကြီးနေတယ်နော်အဲ့ဒါဒီအစိုးရပေါ်မှာဒီတက်လာတဲ့နိုင်ငံရေးအဖြစ်အစိုးရပေါ်မှာဒါသွားပြီးတော့ကျွန်တော်တို့ဘယ်လိုပြောမလဲဝိညာဉ်ညာနဲ့လည်းမလုံလောက်ဘူးဒါကစနစ်ဆိုင်ရာတက်တနာဖြစ်တဲ့ institution ဆိုင်ရာတက်တနာဖြစ်တယ်